အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းလာလက်နက်ကိုင်ဖွဲ့တို့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ပထမအကြိမ်အစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးတနင်္ဂနွေလုံးပြည်ခတိုက်ခိုက်မှုရဆဲရေးသဘောတူစာချုပ် MCE လက်မှတ်ရေးထိုးရေးတွေကျင်းပနေတဲ့အချက်တချို့ကိုနိုဝင်ဘာလထဲမှာထပ်မံဆွေးနွေးဖို့သဘောတူခဲ့ကြပါတယ်ဒီချက်တွေကိုနှစ်ဖက်ဆွေးနွေးညှိနှိုင်းနိုင်ရင်တော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်27ရာစုပင်လုံးတတိယအကြိမ်စီဝေးမတိုင်ခင် MCA ကိုလက်မှတ်ရေးထိုးဖွယ်ရှိနေပါတယ်ဒီပတင်းကိုတော့ VOA မြန်မာပိုင်းတင်ဒါကိုမိုးစောကတင်ပြထားပါတယ်ရှင်
ငင်ကြဲကွန်ဖြစ်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရဲ့တက်တမအကြိမ်စည်းဝေးကိုနှစ်ရကြာကျင်းပပြီးတဲ့နောက် DPN ဘက်ကတင်ပြထားတဲ့အဆိုပြုချက်အားလုံးကိုအကြိမ်လေဆွေးနွေးခဲ့ကြကြောင်းဆွေးနွေးပွဲပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပါတဲ့ MCA မှာလက်မှတ်ရေးထိုးဖို့ကြံရှိနေတဲ့ဆွေးနွေးညှိနှိုင်းမှုအစီအစဉ်တွေကိုနိုဝင်ဘာလ10ရက်နေ့မှာဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းပါရှိပါတယ်လာမယ့်ဆွေးနွေးပွဲမှာဆက်လက်ညှိနှိုင်းသွားမယ့်အချက်တွေနဲ့ပတ်သက်ပြီး DPN အဖွဲ့ရဲ့ဒုတိယခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ
်။အစိုးရကငါကအစီအစဉ်မှုအစီအစဉ်နဲ့ပေါ့ဒါပေါ်ပြတ်သေးဘူး။ဒါကြောင့်လည်းကျွန်တော်တို့ဆက်စနေမယ်။ဆက်ချန်တဲ့အချက်လက်တွေကနည်းနည်းရှိသေးတာကဥပမာဆိုရင်စဒီကျွန်တော်တို့အစိုးရကဟိုနှစ်ထဲမှာပေါ့နော်။ဒါကနည်းနည်းအသေးသေးပေါ်ပြတ်ချက်တို့အဲ့ဒါနည်းနည်းရှိသေးတယ်ဆိုတော့ဒါကိုကျွန်တော်တို့ဘာလာရှိအနေနဲ့မှပြန်ပြီးအပြည့်သတ်စနေဖို့ကိုဆွေးနွေးထားပါတယ်။
အဆိုပြုချက်၅ဟာနိုင်ငံရေးပြည်ထောင်ဆွေးနွေးမှုမူပေါင်းအပါအဝင်နှစ်ဖက်လိုက်နာရမယ့်အပြည့်ခက်ရစေးရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန် TOR တက်နေရာချထားရေးစတာတွေကိုကြိုတင်သဘောတူဖို့ဆိုတာဖြစ်ပါတယ်။ငင်ကြဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းတဲ့အချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။သူကဘာတွေပါလဲဆိုတပ်ပိုင်းဆိုင်ရာပါတော့ကိုယ်ကျွန်တော်တပ်မလေးဆွေးရမယ်ပြဿနာတွေကဘယ်လိုနားလည်လဲအဲ့ဒါပါတယ်။နောက်တက်တူပြန်တဲ့နေရာဆက်ကားဖို့ပြဿနာတွေဘယ်လိုအစီအစဉ်နဲ့လုပ်ကြမလဲ။ဒါအစီအစဉ်ကိုပဲကျွန်တော်ကြိုမိမှာ။ပြီးရနဲ့နည်းနည်းပိုင်းခြားသတ်မှတ်တာ။အစီအစဉ်ကတော့တပ်ပိုင်းဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ဒီ TDM ဘက်မှာဆွေးနွေးစုဆောင်မှာလည်းတပ်ပိုင်းဆိုင်ရာပုဂ္ဂိုလ်တို့ပါလာမယ်။အဲ့ဒီအချက်တွေကိုကျွန်တော်ဒီမှာလည်းကျွန်တော်တို့ဒီဘက်ကအထူးသဖြင့်အကျဉ်းစီဘက်မှာလုပ်နေတဲ့ဆိုးရကြီးရေပေါ့နော်။အဲ့ဘက်ကအဖွဲ့နဲ့ကျွန်တော်ဆွေးနွေးမှာဆွေးနွေးပုံမှန်မူတည်ပြီးတော့အဲ့ဒါပြီးသွားရင်တော့ကျွန်တော်နီးပြီပေါ့နော်ကျွန်တော်အပိုက်သုံးမှပြီးသားတာအဲ့ဒီအန်တီဖိုးဖို့အတွက်ဆက်ကြနေ
ရင်ကျန်ရေးကော်မရှင်ရဲ့ UNFCA ရဲ့ကိုယ်စားလှယ်အဖွဲ့အကြားအဆိုပြုချက်ရှစ်ချက်ကိုဆွေးနွေးနေတာဟာ15လကြာမြင့်ခဲ့ပြီဖြစ်ပါတယ်ဒီလိုဆွေးနွေးမှုတွေကြက်ကြနေတာနဲ့ပတ်သက်ပြီးဦးစောထေးကအခုလိုပြောပါတယ
်အဓိကပေါ့နော်ဟိုခုလေရှာလေကိစ္စတပ်ပိုင်းဆိုင်ကိစ္စဖြစ်တယ်အခုလက်ရှိထိုးပြီးသားပွဲနေတော့ကျွန်တော်တို့ဖြည်းဖြည်းချင်းသွားနေရတဲ့အနေအထားတွေရှိတယ်သူဝိစာရမယ်ကိစ္စရေတပ်ပိုင်းဆိုင်ရာကိစ္စဆိုတာကကျွန်တော်တို့အချိန်ကြီးအကြောင်းမသိရင်တမက်ပြန်ပေါက်သွားနိုင်တယ်။ဒါကြောင့်မို့လို့ကျွန်တော်အချိန်ကြီးပြီးတော့လုံနေရတာပါပဲ။အခုလည်းကြီးသိုးထားတဲ့အနေအထားပေါ်မှာ UNFC အနေနဲ့တချို့စိုးရိမ်ပူပန်မှုတွေရှိတဲ့ကောင်မှာအခြေအနေဆွေးနွေးနေတာဆိုတာ။ကျန်တဲ့အကြောင်းချက်မရှိပါဘူး
။ကျန်တာလက်နက်ကိုင်အဖွဲ့တွေဘက်ကတော့နိုဝင်ဘာလ10ရက်နေ့မှာဆွေးနွေးညှိနှိုင်းလို့ပြီးပြတ်နေဆိုရင်အစိုးပြုချက်အမှတ် 900 NCA ကိုလက်မှတ်ရေးထိုးဖို့ရှိကြောင်းပြောပါတယ်။ဒီကနေ့ပြီးဆုံးခဲ့တဲ့တတိမအကြိမ်ဆွေးနွေးပွဲအပေါ်မှာတော့နားလည်မှုပုံမရခဲ့သလိုအားရကျဉ်တဲ့ကြောင်းလဲနှစ်ဖက်ပြောရေးဆိုခွင့်ရှိသူတွေကပြောသလိုလာမယ့်နိုဝင်ဘာလဆွေးနွေးပွဲမှာတော့ပြည့်ပြတ်တဲ့သဘောတူညီချက်ရမယ့်အလားအလာတွေရှိနေကြောင်းလဲသုံးသပ်ကြပါတယ်